အီရန်နိုင်ငံပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့ပြုလုပ်နေတာမှာသဘောထားတင်းမာသူရှေးရိုးစင်နာသမားတွေကြားမှာပဲသမရမမုတ်အမာဒီနီချက်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေရဲ့အားပြိုင်ပွဲအဖြစ်တွေ့မြင်နေကြပါတယ်။အီရန်ပါလီမန်ရဲ့အမတ်နေရာ290အတွက်ဝင်ရောက်ရှင်ပြန်ကြသူကိုယ်စားလှယ်လောင်း3400ထဲမှာအပြောင်းအလဲလိုလားသူတွေကအနည်းငယ်တော့ပါဝင်နိုင်ပါတယ်။2009ခုနှစ်ကသမရအမာဒီနီချက်ပြန်ပြီးအရွေးခံခဲ့တာကိုဆန့်ကျင်ကန့်ကွက်ကြတဲ့လူလူဆန္ဒပြပွဲတွေပြုပြင်ပြောင်းလဲလှုပ်ရှားမှုတွေကိုရှေးရိုးဝါဒီတွေရဲ့အဆိုရနဲ့အီရန်ကိုတကယ်တမ်းလွှမ်းမိုးချုပ်ကန့်ထားကြတဲ့ဘာသာရေးခေါင်းဆောင်တွေကဖြိုခွင်းနှိပ်ကွပ်ခဲ့ကြပါတယ်။ဒီကနေ့ပါလီမန်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူပေါင်း48တန်းကျော်ရှိပါတယ်။အီရန်ရဲ့ဘာသာရေးခေါင်းဆောင်အယာတူလာခါမီနီကဒီကနေ့ရွေးကောက်ပွဲမှာလူလူကိုမဲလာပေးကြဖို့မြစ်တာရက်ခံလိုက်ပြီးတော့အခုလိုအင်းနဲ့အားနဲ့မဲလာပေးခြင်းဖြင့်အီရန်ရဲ့စီးပွားရေးကိုထိခိုက်စေဖို့အီရန်ရဲ့ရန်သူအနောက်နိုင်ငံတွေကချမှတ်ထားတဲ့အရေးယူပိတ်ဆို့တိုက်ခတ်မှုတွေကိုအန်တုပြတ်တရရောက်တယ်လို့လည်းမစ္စတာခါမီနီကပြောဆိုလိုက်ပါတယ်ခင်ဗျာ။